မြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍအညွန့်ကိန်းတွေဟာစက်တင်ဘာလထဲမှာတည်တည်တသာကျဆင်းနေတယ်လို့ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ဈေးကွက်ဆိုင်ရာအချက်အလက်တွေဖော်ပြပေးနေတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် S&P Global အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပျက်နေတဲ့ငွေလဲနှုန်းမတည်ငြိမ်တာတွေနဲ့ငွေစည်းဖောင်းပွားတာတွေကြောင့်ပြည်တွင်းထုတ်လုပ်မှုကိုထိခိုက်နေတာလို့လည်းပြည်တွင်းကလုပ်ငန်းရှင်တို့ကပြောပါရယ်မြန်မာစီးပွားရေးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းမြန်ပြောပြပေးပါရှင
်လုပ်ငန်းအသစ်တွေထုတ်လုပ်မှုကဏ္ဍကိုဝင်လာပေမဲ့လည်းကုန်ကျန်းစည်းတက်တာဈေးကွက်ရဲ့လိုအပ်ချက်အတိုင်းလိုက်ပြီးချိန်ညှိနေရတဲ့ငွေလဲနှုန်းတွေကြောင့်ကုန်ထုတ်လုပ်မှုကလင်းလင်းမြန်မြန်ပဲကျဆင်းနေတယ်လို့ S&P Global ကသုံးသပ်ထားပါရယ်တချို့လုပ်ငန်းတွေကတော့ကုန်ကျန်းဝယ်ယူတာမှာကုန်ကျစရိတ်လျှော့ချတာမျိုးဝန်တိုင်းလျှော့ချတာမျိုးတစိ့တစ်ပိုင်းထုတ်လုပ်တက်ဆင်ထားတဲ့ပစ္စည်းတွေကိုတင်သွင်းလာတာမျိုးနဲ့ထုတ်လုပ်မှုမှာကုန်ကျစရိတ်ကိုလျှော့ချလာတဲ့အကြောင်းပြည်တွင်းကအထည်ချုပ်လုပ်ငန်းရှင်တူက VOE ကိုပြောပါတယ
်ဟုတ်တယ်ကြလို့ကြတာပေါ့အထည်ချုပ်တို့ဘာလို့ဆိုတော့မှအလုပ်လုပ်တာရှိတယ်ပြည်တွင်းတော့ကဘာမှမရှိတော့ဘူးနောက်ကလက်ရှိအငြင်းကြေး investment တွေဆက်သွားတာလို့ဘူးကလက်ရှိကကိုယ်ရင်တွင်းလိုက်တယ်ဒါနဲ့လက်ကလေးတစ်ခုတက်လာတယ်ကမိရောငိုတော့တော့အသေးအသေးလေးကစဒီမှာပဲရှင်းလိုက်ပြန်တွန်းလိုက်တာကျန်တာလေးကုန်တော့လောက်သွား
ဆန်စပါးထုတ်လို့မှုကြဆင်းတယ်ဆိုပေမဲ့ရောင်းသူဝယ်သူပုံမှန်အတိုင်းအဆင်ပြေသွားနိုင်တယ်လို့လဲတချို့ကခံမှန်းပါတယ်တခြားလုပ်ငန်းတွေမှာလည်းထုတ်လို့မှုတွေအသီးသီးကြဆင်းနေတာပါကုန်ပစ္စည်းပြန်မြထုတ်လို့ချိန်ကြာမြင့်တာကလည်းကာလတစ်လျှောက်မှာအဆိုးဆုံးဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကမြင်ပါတယ်ဝယ်လိုအားရောင်းလိုအားနှစ်ခုလုံးမှာအကျယ်တဲဖြစ်နေတဲ့ကာလလို့ဒီလိုစီးပွားရေးပညာရှင်တူက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဘူးကကြမှာပဲ။အပြည့်လို့လဲဆိုတော့ကစပက်ကကြည့်လို့ရှိရင်ကုန်ဆိုင်ရောဆောင်သားရောအဲ့ဒါလေးအကုန်လုံးကစီးတက်နေတာလေ။နောက်တစ်ပိုင်းကတော့လည်းပဲလူတွေမှာစီးပွားရေးချက်သေးတဲ့အတွက်ဝယ်အားနေသွားတယ်။အဲနိုင်ငံများတိုင်းပြည်တွေကလည်းပဲနိုင်ငံတော်ကိုယ်မှန်တဲ့ကိုယ်ကုန်ပမာဏလေးပဲနေသွားတယ်။အဲ့ဒါကတော့ဝယ်လို့အဖက်တာပေါ့။အဲ့တော့နှစ်ဖက်စလုံးကအကြတဲ့ရှိတဲ့အတွက်လည်းကုန်တော်လို့ပူလာတဲ့ချက်ရှင်ပါပဲ
။ပြည်တွင်းကစီးပွားရေးပညာရှင်တဦးရဲ့သုံးသပ်ချက်ပါ။မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်မှုကဏ္ဍမှာကုန်ပစ္စည်းကျဆင်းလာတာ၊ကုန်ထုတ်လုပ်မှုအချိန်ပိုကျလာတာ၊ငွေကြေးဖောင်းပွားမှုနှုန်းများလာတာဟာဒါရီယာအဓိကတွေးရှိချက်တွေဖြစ်တယ်လို့ S&P Global အဖွဲ့ရဲ့အော်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့နောက်ဆုံး3လပတ်အစီရင်ခံစာမှာထည့်သွင်းထားပါတယ်ခင်ဗျာ။